နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မန္တလေးတိုင်းဝန်တွင်းမြို့နယ်မြေရန်ကန်ချင်းရွာဒေသခံတွေနဲ့ငင်းကြံရေးဒေသခွန်ချိုးရေးဆွေးနွေးခဲ့ပါတယ်။ငင်းကြံရေးရှိနေတဲ့ဒေသမှာနေထိုင်ကြပြီးမဲ့ငင်းကြံရေးအတွက်တစ်သက်တအားပါဝင်ဆောင်ရွက်ကြဖို့ထောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။မငင်းကြံတဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသကပြည်သူတွေဟာမိတ္တူဝဆိုရင်ပူပန်နေကြရတယ်ဆိုလဲထောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။
ငင်းကြံရေးမရတဲ့မရှိတဲ့ဒေသတွေမှာပြည်သူပြည်သားတွေကသူတို့ဘဝကိုသူတို့မတိုင်မပိုင်ဘူး။ဘယ်တော့တိုက်ပွဲတွေဖြစ်မလဲဘယ်တော့ပြေးရမလဲဘယ်တော့လွှားရမလဲဘယ်တော့ငတ်ပြမလဲဘယ်တော့ဟိုသူတို့ရဲ့ပစ္စည်းတွေနှီးလောင်မလဲဆိုတာအများပဲဟိုစိတ်ပူနေရတယ်။ဒါကြောင့်မလို့ကျမတို့ပြည်သူပြည်သားတွေကိုယ့်ဘဝကိုပိုင်နိုင်မှုအတွက်ငင်းကြံရေးအတွက်ဝိုင်းပြီးတော့ကူညီစေချင်တယ်ဆိုတာကိုပြောတာပါ။
ဒေသခံတွေဘက်ကတော့ပညာရေးလျှက်စင်ပြီးရရှိရေးစတဲ့ဒေသဖွံ့ဖြိုးရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။လျှက်စင်ပြီးရရှိတာလာပိုင်းနဲ့ရှိသေးတဲ့ညီတိုင်းခံရွာကဒေသခံတွေအားလုံးတော့ငွေကြေးမတက်နိုင်လို့လျှက်စင်ပြီးမရသေးဘူးလို့လည်းဒေသခံတို့ကဆွေးနွေးသွားပါတယ်။ဒေါ်ဆန်းစုကြည်ကတော့လျှက်စင်ပြီးအရေးကြီးတယ်လို့ဖွံ့ဖြိုးတိုးတက်ရေးအတွက်ငင်းကြံရေးအရေးကြီးတဲ့အကြောင်းကိုလည်းတိုက်တွန်းပြောဆိုပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးမှုနှေးကွေးရတဲ့အကြောင်းရင်းကငင်းကြံရေးမရှိလို့ဖြစ်တယ်လို့လည်းနိုင်ငံတော်အတိုင်းအမြံကထောက်ပြပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်ရွေးပါတဲ့နိုင်ငံသားယူနီမြုံနယ်မှုတွေဝင်ရောက်လာရဲ့အတွက်ငင်းကြမ်းတဲ့နိုင်ငံဖြစ်ဖို့လိုတယ်ဆိုပြောဆိုတာပါ။ရေရန်ကန်ရွာကနိုင်ငံတော်အတိုင်းအမြံနဲ့ချင်းမဲ့ပြည်သူများငင်းကြမ်းရေးစကားဝိုင်းကိုတော့ထောင်နဲ့ချီတဲ့ပြည်သူတွေတက်ရောက်ခဲ့ကြပါလိမ့်ရှင်။